မြန်မာနိုင်ငံကလုပ်ငန်းရှင်တချို့နဲ့ပုဂ္ဂလိကဘဏ်တွေကြားမှာချင်းငွေပြတ်မဆက်နိုင်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးပြည်တွင်းစီးပွားရေးလောကမှာဝေဖန်မှုတွေရှိနေတာကြောင့်ဒါကိုဗဟိုဘဏ်အနေနဲ့ဘယ်လိုဖြေရှင်းဆောင်ရွက်ပေးမလဲဆိုတာကိုလည်းစိတ်ဝင်တစားစောင့်ကြည့်နေကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့စီးပွားရေးပညာရှင်တွေနဲ့လုပ်ငန်းရှင်တွေရဲ့အမြင်တွေကလည်းအမျိုးမျိုးရှိနေပါတယ်ဒီအကြောင်းပြေဆုံးကို VOE သတင်းတောက်မဆုစုကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
ပြည်ခဲ့တဲ့ရပိုင်ကလေးကလုပ်ငန်းရှင်တချို့ကပုဂ္ဂလိကဘဏ်တွေမှာချေးယူထားတဲ့ချေးငွေတွေကိုပြန်မဆက်နိုင်ဘူးလို့သတင်းတွေထွက်လာပြီးအဲ့ဒီနောက်မှာပဲဩဂုတ်လ28ရက်နေ့ကဗဟိုဘဏ်ဒုတိယဥက္ကဋ္ဌရဲ့လွှတ်တော်အတွင်းဖြေကြားမှုအပေါ်ဗဟိုဘဏ်ကသူတို့ရဲ့သဘောထားတွေနဲ့ကိုက်ညီမှုမရှိဘူးဆိုတဲ့ကြေညာချက်ထုတ်ပြန်ပြီးတဲ့နောက်မှာစိုးရိမ်မှုတွေပိုကြီးထွားလာခဲ့တာပါလုပ်ငန်းရှင်တွေချေးယူထားတဲ့ချေးငွေတွေကိုအခုနှစ်စက်တင်ဘာလကောင်မှပြန်ဆက်ဖို့အတွက်ပုဂ္ဂလိကဘဏ်တွေကလုပ်ငန်းရှင်တွေကိုအကြောင်းကြားထားပေမဲ့အဲ့ဒီအပေါ်ကိုလုပ်ငန်းရှင်တချို့ကအရင်ရောအတိုးပါပြန်မဆက်နိုင်တာကြောင့်အပေါင်ပစ္စည်းတွေကိုသာအဆုံးခံတော့မယ့်အခြေအနေရှိနေတယ်လို့စီးပွားရေးအတိုင်းအဝန်ကြားမှာထွက်ပေါ်လာပါတယ်ဒီဘော်ကိုပြည်သူတွေအနေနဲ့မစိုးရိမ်ကြဘူးနဲ့ဘဏ်တွေရဲ့လိုအပ်ချက်တွေကိုဗဟိုဘဏ်ကအပြည့်အဝကူညီထောက်ပံ့သွားမယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်လက်ရှိအချိန်မှာစိတ်ပူနေကြတဲ့ပုဂ္ဂလိကဘဏ်နဲ့လုပ်ငန်းရှင်တွေကြားကချင်းငွေကြရက်ကိုလွန်ခဲ့တဲ့10နှစ်လောက်ကတည်းကစိတ်ပူရမှာဖြစ်ပြီး2003ခုနှစ်တုန်းကဖြစ်ခဲ့တဲ့ဘဏ်ပြဿနာတွေကိုသင်ခန်းစာမြည်ူကြလို့အခုလိုအခြေအနေကိုရောက်လာတာလို့စီးပွားရေးပညာရှင်ဦးမင်းခင်ကပြောပါတယ်
။ဘိုးမန်နေနဲ့ဘဏ်တွေကိုထိန်းချုပ်ရမယ်တောင်းလို့ရှိတယ်။အဲ့တောင်းကိုဘိုးဘဏ်ကတောင်းလျှောက်ဒီမှာမတက်နာဖတ်တဲ့ကြေငွေကိုသို့တော့ပတ်သက်ယူထားလေချိန်ထားတဲ့လုပ်ငန်းရှင်ကြီးတွေကလည်းသူတို့လိုပါပဲသူတို့သိတာ။ဘိုးဘဏ်ကလည်းသူတို့အမယ်လို့သူလုပ်တဲ့အခါမှာဖြစ်တဲ့ကြောင်ကျွန်တော်ဒီမှာတော့ကာကနနာမတိသေးစိတ်ကြတာကြီးများတယ်ဟုတ်အဲ့ဒီပြည့်ရတာတော့အဲ့ဒီရောက်တော့ရှိနေတယ်ဒါတော့အနေကြီးတယ်နဲ့အလျင်လေးတိုင်းတာတစ်ခုရှိနေကျွန်တော်မြင်ရတဲ့အခါကရှင်းလို့ရမယ်လို့ဆိုတာပဲသို့တော့ကိုယ့်ရကိုအမှန်ရပြီးရှင်းရ
ဘဏ်နဲ့ငွေကြေးခန္ဓာကတိုင်းပြည်အတွက်အရေးကြီးပြီးအဲ့ဒီအပေါ်ကိုပြည်သူတွေယုံကြည်မှုကလည်းအဓိကလိုနေပြီးအခုလိုထွက်ပေါ်နေတဲ့သတင်းတွေအပေါ်တာဝန်ရှိသူတွေအနေနဲ့ဝိုင်းဝန်းထိန်းချုပ်ပေးဖို့လိုလာပြီလို့စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ဒေါက်တာစိုးထွန်းကပြောပါတယ
်ဒီကတ္တရာပုံရိယာဘဏ်တွေရောတော့လူရှိတဲ့လူတွေပြည်စုံပြီးတော့ကတ္တရာရဲ့ငင်းနေမှုရှာဖွေပြီးတော့စဉ်းစားရင်တော့ပုံပြီးကောင်းမယ်လို့ပြင်ပါတယ်ဒါပါပဲကတ္တရာဒီလားကြီးလားတိမအောင်နော်ငွေရှိတာတဲ့သူအားလုံးကလည်းချွေးမဆက်နိုင်ဘူးတော့မဟုတ်လို့ကျွန်တော်တိပါ
ဒီလိုဖြစ်ပေါ်နေတဲ့အပေါ်မှာပြည်သူတချို့ကစိုးရိမ်နေကြပြီးဘဏ်တွေကနေငွေပြန်ထုတ်ယူတာတွေလည်းရှိနေပါတယ်။ဒါပေမဲ့ဗဟိုဘဏ်ကထိတ်ချုပ်ပေးပြီးသူစီမင်းစည်းကမ်းနဲ့တွားနေတဲ့အတွက်ငွေကြေးရှုပ်ထွေးတဲ့ပြဿနာတက်မလာနိုင်ဘူးလို့ကုန်သည်တအူးဖြစ်သူဦးမျိုးသန်းကပြောပါတယ်
။ကျွန်တော်တို့ကတော့ဘာမှစိတ်စိုးရိမ်နေကြပါဗျ။ကုန်သည်အပြောင်းအလဲနေပေါ့လေ။သို့ပုံမှန်ဝယ်ကြမယ်၊ရောင်းကြမယ်၊ပြီးရန်ရရန်ဒီလိုပဲနှစ်ပတ်ပြီးဒီလိုပဲအလုပ်လုပ်သွားကြမယ်လို့ထင်ပါတယ်။ပြည်သူလို့ဖြစ်ထားတဲ့ပြဿနာတွေကတော့ဒီဝိုင်းလုပ်ငန်းရှင်ကြီးတချို့တွေရဲ့လူကမလဲစကားတချို့တွေလွဲတာတို့ဖြေတာတို့အဲ့လိုတို့ကြောင့်ဟိုနည်းနည်းရှုပ်သွားတယ်လို့ထင်ပါတယ်
။ဗဟိုဘဏ်အနေနဲ့စီးပွားရေးလုပ်ငန်းတွေလည်းပတ်ရင်တိုင်းပြည်ဖွံ့ဖြိုးတိုးတက်မယ်ဆိုတဲ့အမြင်နဲ့မဟုတ်ပဲဘဏ်တွေကိုထိန်းချုပ်မှုလိုအပ်တယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ထားကြပါတယ်။ပြီးခဲ့တဲ့ဩဂုတ်လ28ရက်နေ့ကလွှတ်တော်အတွင်းမှာဗဟိုဘဏ်ဒုတိယဥက္ကဋ္ဌဦးစိုးသိန်းကဘဏ်တွေကထုတ်ရှင်းထားတဲ့ပတ်စံတွေဟာပြည်သူအငွေဖြစ်ပြီးဗဟိုဘဏ်အနေနဲ့အဲ့ဒီငွေတွေကိုစနစ်တကျစီမံခန့်ခွဲမှုရှိမရှိကြီးကြပ်ကိုယ်ကျေးရမယ်တာဝန်ဖြစ်ကြောင်းဗဟိုဘဏ်ကလုပ်ငန်းရှင်တွေရဲ့ပြဿနာကိုတက်နိုင်သလောက်အချိန်မေးဆောင်နိုင်ခဲ့ပြီးဖြစ်တဲ့အတွက်နောက်ထပ်အလျှော့ပေးဆောင်ရွက်မယ့်အခြေအနေမျိုးမရှိတော့ကြောင်းပြောဆိုခဲ့ပြီးမှအခုလိုစိုးရိမ်မှုတွေထွက်ပေါ်လာတာပါဗဟိုဘဏ်ဒုဥက္ကဋ္ဌရဲ့လွှတ်တော်အတွင်းထွက်ဆိုမှုကိုကန့်ကွက်ထားတဲ့ဗဟိုဘဏ်ရဲ့ကြေညာချက်ထွက်လာပြီးတဲ့နောက်အဲ့ဒီရပိုင်အတွင်းမှာပဲအမေရိကန်ဒေါ်လာနဲ့လဲလှယ်တဲ့နေရာမှာမြန်မာကျပ်ငွေတန်ဖိုးအနည်းငယ်ကျဆင်းလာတာကိုတွေ့ရပါတယ်ရှင်